VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်နဲ့ BBC Media အရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းရဲစခန်းမှာချုပ်ရက်ယမန်ယူထားတယ်လို့ရှင်နေတွေကပြောပါတယ်။မိသားစုဝင်တွေနဲ့တော့အခုချိန်ထိတွေ့ခွင့်မရသေးပါဘူး။ဒီချိန်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဗဟန်းမြို့နယ်ရွှေကုံရိတ်မှုန်အိမ်ယာတိုက်ခန်းတစ်ခုကနေဩဂတ်လ15ရက်နေ့မှာစစ်ကောင်စီကဖမ်းဆီးသွားတဲ့ဦးစီသူအောင်မြင့်နဲ့ BBC Media အခင်ရဲ့မတ်ထထခိုင်တို့ပဲရောက်နေတဲ့ဆိုတာအစောပိုင်းတုန်းကမသိခဲ့ရပဲဒီကနေ့မှအကျိုးဆောင်ရှင်းနေဦးခမောင်မြင့်ရဲ့ပြောဆိုချက်အရာသိရတာဖြစ်ပါတယ
်။ဦးစီသူအောင်မြင့်ရောနှစ်ယောက်လုံးကတော့အခုစစ်ကြောရေးကနေဒီကျွန်တော်တို့ဗဟန်းမြို့မှာရဲစခန်းမှာရောက်ပြီလို့ပြောပါတယ်။ဗဟန်းရဲစခန်းမှာစစ်ဆီးပြီးတော့အမှုပြီးတောင်းနေတယ်ပေါ့နော်။အမှုစစ်ဆီးနေတဲ့ကာလဖြစ်တဲ့အတွက်ချုပ်ရမှာ15ရက်တော့ယူထားပါတယ်။နောက်မင်းငါစာရင်းနဲ့ဆက်ဆိုတာဖြစ်တဲ့အတွက်အထက်အဆွဲကြီးလည်းညင်ကြတာဖြစ်တော့လူတွေ့ဆုံခွင့်တော့ခွင့်မပြုပါဘူး။ဒီမတ်တက်ဆိုင်ရဲ့အဝစားတို့စားအစားတော့သူတို့ဗဟန်းရဲစခန်းမှာတောင်းချရတဲ့လူမျိုးရေဟိုအနေကိုသိသူနဲ့ဆက်ကြောင်းအောင်တော့ကျွန်တော်တို့နေ့စဉ်ပြေးပို့နိုင်နေပါတယ်ဒီ COVID-19 ရောဂါကျိုးရင်းသာဝယ်တဲ့အနေနဲ့အင်ပပုဂ္ဂိုလ်စိတ်နေပါဝင်ဒီနေ့မှာသိဆုံးမှမပြီးဘူးချုပ်အမှန်ပြီးဆုံးသွားတဲ့နေ့ဂျုံးတင်နေ့မှာတော့လိုအပ်တဲ့စိတ်နေလုပ်ငန်းတွေဖြစ်တဲ့ပါဝါတင်တာတို့ခနာစိတ်နေနဲ့တွေ့ဆုံတာတို့ဒါတော့ဆောင်ရွက်လို့ရမယ်ဒီနေ့သိထားပါ
VOA မြန်မာပိုင်းရဲ့စောင်းပါရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်ဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းစောင်းပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကမကြသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်။မိသားစုဝင်တွေသူနဲ့တွေ့ခွင့်ရရင်းနဲ့လက်ရှိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုမေးတာမှာတော့သူတို့ကိုဖမ်းဆီးထားတဲ့နေရာကိုအတိအကျမသိတဲ့အကြောင်းနဲ့နှစ်ဦးစလုံးကိုစီမင်းစည်းကမ်းတွေနဲ့အညီဆက်လက်လှုပ်ဆောင်မယ်လို့ဖြေကြားခဲ့ပါတယ်
။ဟာအဲ့ဒါတော့ဗီဒီယိုကြီးမိမသိနေကြ။ဗီဒီယိုကြီးမိမသိနေကျွန်တော်လည်းဘူးမသိဘူး။ဟာထိမ့်သိမ့်ထားတာတော့ထိမ့်သိမ့်ထားတာပဲ။အဲကျွန်တော်ပြောနိုင်တာကတော့ဥပဒေနဲ့အညီပဲဆက်လုပ်မယ်လို့အဲကျွန်တော်ပြောနိုင်ပါတယ်။ဒါပြောတော့သူတို့ရင်ကတိုင်ကျွန်တော်တို့ဒီ905နဲ့ဟာဘောနော်ကျွန်တော်ဟိုထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်။905နဲ့တရားဆွဲထားတာမျိုးရှိတယ်။အဲသူထုတ်ပြန်ထားပြီးသားဗောနော်ထုတ်ပြန်ထားပြီးသားတဲ့အဲ့ကျွန်တော်ထုတ်ပြန်ကြတဲ့မှာပါပါတယ်သူတို့ဖမ်းပြီးတဲ့အချိန်ကဘယ်ဟာတွေနဲ့တရားစွဲထားလဲဆိုတာပါပါတယ်ဒီမိသားစုနဲ့တွေ့ဆုံရေးပါ냐တော့ဒါကတော့ဒီလုံခုံးလုံနေတဲ့အရာတော့ဒီဟောပြစ်ဒဏ်ဟိုချမှတ်ပြီးရင်တော့ဒါမှမဟုတ်လေကျွန်တော်တို့ဟိုတရားရုံးထုတ်တဲ့အခါတော့ဒါရတော့ဒါသူ့ဟိုစီမင်းစည်းကမ်းတွေတိုင်းဖြစ်လာပါလိမ့်မယ်ဗျာ
VOA မြန်မာပိုင်းဌာနမှဦးသန်းလွင်ထွန်းကတော့VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖန်နေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားအသံကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောဆိုခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းသတင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါတယ်။အခုအချိန်ထိတော့သတင်းသမားအယောက်90ထဲမှနေဖမ်းဆီးထိန်းသိမ်းခံထားရပြီးအခုလိုနောက်ထပ်ဖမ်းဆီးထိန်းသိမ်းတာတွေလည်းရှိနေဆဲဖြစ်ပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်ချုပ်ရက်ယမန်ယူထားတဲ့နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။